ယူကရိန်းနိုင်ငံအရှေ့ပိုင်းကဘာကမုတ်နဲ့မာရင်ကာမြို့နားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ယူကရိန်းတပ်တွေကရုရှားတွေရဲ့ထုတ်စစ်ကိုပြန်ပြီးတော့တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကမနေ့ကပြောလိုက်ပါတယ်။ရုရှားတပ်တွေဟာဆက်ပြီးတော့အကြီးအကျယ်ထိခိုက်ကြဆုံးနေပြီးတော့ဒါကိုရုရှားတွေဘက်ကဖုံးကွယ်ဖို့ကြိုးပမ်းနေတယ်လို့ယူကရိန်းဘက်ကပြောပါတယ်။ရုရှားတပ်တွေဟာလေကြောင်းတိုက်ခိုက်မှု66ကြိမ်နဲ့ဒုံးကျည်နဲ့တိုက်ခတ်တာ3ကြိမ်39ကြိမ်လုပ်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။တိုက်ခိုက်မှုတွေအရက်သားတွေကြောင့်အရက်သားတွေထိခိုက်သေးဆုံးတာတွေလူနေအိမ်တွေနဲ့အရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့ယူကရိန်းဘက်ကမနေ့ကပြောကြောင်း Radio Free Europe Radio Liberty တို့ကဖော်ပြပါတယ်။စနေနေ့အစောပိုင်းကတော့ယူကရိန်းဘက်ကလိုအပ်တဲ့တံပြန်ထိုးစစ်ဆင်မှုတွေနဲ့ခုခံကာကွယ်မှုတွေကိုလုပ်ခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကအတည်ပြုပြောဆိုပြီးမှတိတိကျကျထုတ်ဖော်ပြောဆိုခြင်းတော့မရှိခဲ့ပါဘူး။ကီမျိုးမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အားလုံးကစိတ်တက်တက်ကြွရနေပြီးတော့ဒါကိုပူတင်သိအောင်ပြောလိုက်ပါဆိုပြီးတော့သူကပြောကြားခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ညစဉ်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာတော့သမ္မတဇယ်လင်စကီကတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းကရှီရက်စမြနာပြင်းတွေမှာမိမိရဲ့ခြေကုပ်စခန်းတွေမှာကြံ့ကြံ့ခံတိုက်နေတဲ့သူတွေကိုရောရှေ့ကိုတက်နိုင်တဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။